မြန်မာကုန်သွယ်ရေးလောကကိုဆယ်စုနှစ်နဲ့ချီချစ်ကြတဲ့ကုန်သွယ်မှုကောင်စီကိုအစိုးရတည်ဖွဲ့စည်းပြီးလပိုင်းအတွင်းမှာပဲဖျက်သိမ်းလိုက်တဲ့အပေါ်စီးပွားရေးလောကအတိုင်းအဝန်းကပြည်ပြင်ပြောင်းလဲမှုတစ်ခုအဖြစ်မြင်ရပါတယ်။မြန်မာကုန်သွယ်ရေးလောကအတွက်တော့အခုတည်းပို့ပြီးပြည်ပြင်ပြောင်းလဲစရာတွေရှိသေးတယ်လို့လည်းဝေဖန်ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်တင်ကြီးထိုက်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။မြန်မာစီးပွားရေးလောကအတွင်းကုန်ထုတ်ကုန်ခွင့်ပြုမိန့်တွေနဲ့နိုင်ငံခြားဖက်ဆက်ရင်းနှီးမြှုပ်နှံမှုတွေကိုစစ်ဘုတ်ချုပ်ကြီးတွေဥက္ကဋ္ဌအဖြစ်လှုပ်ဆောင်ပြီး14နှစ်ကြာထိန်းချုပ်ခဲ့တဲ့ကုန်သွယ်မှုမူဝါဒကောင်စီကိုဒီလာထဲမှာပဲဖျက်သိမ်းလိုက်ပါတယ်။ဒီမတိုင်ခင်ကပို့ကုန်အတွင်းကုန်လုပ်ငန်းလုပ်ကင်ခွင့်ပါမရဖို့သတင်းနှစ်ပတ်လောက်ထိစောင့်ဆိုင်ခဲ့ကြရတာကနေအခုချိန်မှာတော့ခွင့်ပြုမိန့်ရဖို့သတင်းတစ်ပတ်လောက်ပဲစောင့်ဆိုင်ရတော့တယ်လို့ပြည်ရင်းစီးပွားရေးလုပ်ငန်းရှင်အတိုင်းအဝိုင်းကပြောပါတယ်။ဒါ့အပြင်အရင်ကနိုင်ငံခြားဖက်ဆက်လုပ်ငန်းတွေမှာလည်းပြည်ရင်းမှာလုပ်ကင်ခွင့်ရဖို့အရေးကုန်သွယ်မှုမူဝါဒကောင်စီကနှစ်နဲ့ချီပြီးစဉ်းစားဆုံးဖြတ်ကြတယ်လို့လည်းဆိုပါရယ်အခုလိုကုန်သွယ်မှုမူဝါဒကောင်စီကိုဖျက်သိမ်းလိုက်တာကိုတော့အပြုသဘောဆောင်နဲ့ပြုပြင်ပြောင်းလဲမှုအဖြစ်စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးခင်မောင်ညိုကသုံးသပ်ပါရယ
်ဟိုကလုပ်ငန်းစဉ်တွေများတယ်ပေါ့နော်လုပ်ငန်းစဉ်တွေများတယ်စုပြီးတင်ရတယ်အခုကတော့ဟိုလုတ်ပိုင်ခွင့်ကိုဖြေလျှော့ပေးလိုက်တဲ့သဘောပေါ့နော်ဝန်ကြီးအစ်မလုတ်ခွင့်ပေးတယ်ဝန်ကြီးကဆုံးပြဝန်ကြီးကလည်းတစီမစီကန်နဲ့အညီသူလုတ်မှာပေါ့လေသူသဘောနဲ့သူဟိုဒီတိုင်းတော့လုတ်မှာမဟုတ်ပါဘူးအဲ့တော့ပို့ပြီးတော့ဟိုတပထမဆုံးမြင်ရတဲ့ဟို positive ပေါ့နော်အပြုသဘောဆောင်တဲ့အပြောင်းလဲလို့ပဲမြင်ပါတယ
်ဒါပေမဲ့လက်ရှိမြန်မာစီးပွားရေးလောကမှာအခွန်အခောက်ဘန်းစနစ်လုပ်ငန်းထူထောင်လုတ်ကင်ခွင့်ဈေးခွက်တည်ယူဖို့ဆောင်ရည်စတဲ့နေပယ်တွေမှာလည်းပြုပြင်ပြောင်းလဲစရာတွေကတော့တပုံးတပင်ကြံသေးတယ်လို့လဲစီးပွားရေးလောကကပြောကြပါတယ်။အခုလိုကုန်သွယ်မှုမူဝါဒကောင်စီကိုဖျက်သိမ်းလိုက်တာတခုတည်းနဲ့တော့မြမစီးပွားရေးလောကအလုံးစုံကောင်းမွန်သွားတာတော့မဟုတ်ဘူးလို့လဲဥက္ကင်မောင်ညိုကပြောပါတယ
်။ဒါတခုတည်းနဲ့တော့မပြီးသေးဘူးလေ။ဘီဟာရဲ့ကြေးရိုက်ခိုင်မှုအတိုက်တာတခုတည်းရောရှိမှာပေါ့နော်ဘလောက်လဲဆိုတော့ဆရာတော့မပြောတတ်ပါဘူးဒါပေမဲ့နောက်ထပ်လာဦးမယ
်အခုဖျက်သိမ်းလိုက်တဲ့ကုန်သွယ်မှုမူဝါဒကောင်စီကို1998ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့ဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးကဥက္ကဋ္ဌအဖြစ်2008ခုနှစ်အထိတာဝန်ယူလုပ်ဆောင်ခဲ့တာပါ2008ခုနှစ်ကနေ2011ခုနှစ်အထိဗိုလ်ချုပ်ကြီးတိဟသူရတရားမြင့်ဦးကဥက္ကဋ္ဌအဖြစ်တာဝန်ဆက်ပြီးယူခဲ့ပါတယ်ဒီကောင်စီမှာဝန်ကြီးဌာန18ခုကဝန်ကြီးတွေကအဖွဲ့ဝင်တွေအဖြစ်ပါဝင်ပြီးသွင်းကုန်ထုတ်ကုန်လုပ်ငန်းတွေနဲ့နိုင်ငံခြားဖက်ဆက်လုပ်ငန်းတွေကို14နှစ်ကြာကြီးကြပ်ခဲ့တာဖြစ်ပါတယ်ရှင်